Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အသံကနေ2015ခုနှစ်ဇူလိုင်လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ3240နဲ့49ရုကနေစတင်အသံလွှင့်နေပါပြီခင်ဗျာ။မနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မူရပါ။အခုမနက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အီသီယိုးပီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာအာဖရိကသမ္မတရုံးချုပ်ကိုတွားရောက်ဖို့ရှိနေပါတယ်အမေရိကန်အစိုးရရဲ့လူကုန်ကူးမှုစီရင်ခံစာမှာမလေးရှားနိုင်ငံကအဆင့်တိုးသွားပြီးတော့ထိုင်းနိုင်ငံကတော့ပုံမှန်ပဲဆက်ပြီးတော့ရှိနေပါတယ်မြန်မာနိုင်ငံဟာလူမောင်ခိုးတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်စီရင်ခံစာမှာဖော်ပြလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံကသတင်းတွေတင်ပြပေးမှာဟုတ်ကဲ့
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်ထဲမှာတော့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့နှစ်စဉ်လူကုန်ကူးမှုစီရင်ခံစာမှာတော့
Traffickers are both ruthless and relentless.They know how to exploit the hopes of those desperate to escape poverty.
မြန်မာနိုင်ငံသားဝန်ကြီးဂျွန်ကယ်ရီပြောတော့ပါဒီအကြောင်းကိုမချခင်မှာနားဆင်ရမှာပါ။ဒါပြင်လူကုန်ကူးမှုတွေကိုမြန်မာအပါအဝင်ကမ္ဘာတစ်ဝှမ်းမှာတိတိယောက်ယောက်မဖြေရှင်းနိုင်သေးတဲ့အခြေအနေတစ်ခါလွတ်တော်ဥက္ကဋ္ဌကိုကိုယ်စားလှယ်အဖြစ်ကရုပ်သိမ်းဖို့ကော်မရှင်ကိုမဲဆန္ဒရှင်တို့ကစတင်လိုက်တဲ့အကြောင်းအပါအဝင်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ရွေးကောက်ပွဲပြင်ဆင်မှုအခြေအနေတွေကိုနှာစင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံနဲ့တောင်ဆူဒန်နိုင်ငံတွေရဲ့အရေးတရက်ကြာအချိန်ပြည့်ဆွေးနွေးခဲ့ပြီးတဲ့နောက်အင်ကာနီမှာအီသီယိုးပီးယားနိုင်ငံရဲ့မြို့တော်အက်ဒစ်အဘာဘာမှာရှိတဲ့အာဖရိကသမ္မတရုံးချုပ်ကိုတွားရောက်ပြီးတော့လေပတ်ဖို့စီစဉ်ထားပါတယ်။သမ္မတအိုဘားမားဟာအီသီယိုးပီးယားဝန်ကြီးချုပ်Haile Mariam Desalegn နဲ့ Addis Ababa မြို့တော်မှာတနင်္လာနေ့ကဆွေးနွေးခဲ့ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ Ethiopia နိုင်ငံနှစ်နိုင်ငံတို့ဟာကိစ္စရပ်တော်တော်များများမှာခိုင်မြဲတဲ့မိဖက်လို့ဖော်ကင်ဘက်တီဖြစ်ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ Ethiopia နိုင်ငံအနေနဲ့သတင်းသမားတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကိုပိုးပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးဖို့သမ္မတ Obama ကတောင်းဆိုခဲ့ပါတယ်။တနင်္လာနေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကသူဟာအီသီယိုးပီးယားဝန်ကြီးချုပ်နဲ့ပုံမှန်လေးလေးဆွေးနွေးမှုတွေပြုလုပ်ခဲ့တဲ့အကြောင်းသတင်းသမားတွေနဲ့အတိုက်ခံတွေပြောဆိုသံတွေကိုခွင့်ပြုခြင်းအပြင်အာဏာရပါတီအတွက်လုပ်ငန်းစဉ်တွေပိုးပြီးတော့အပြည့်အရရောက်လိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကလည်းနိုင်ငံအုပ်ချုပ်ရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေပုံမှန်ကောင်းမွန်လာအောင်လှုပ်ဆောင်မှုတန်လိမ့်တာချမှတ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။တနင်္လာနေ့ကကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယားအာဖရိကသမဂ္ဂခေါင်းဆောင်လေးနဲ့တွေ့ဆုံရမှာတောင်ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်အရေးကိစ္စကိုအလေးထားပြီးတော့ဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ
မလေးရှားနိုင်ငံအနေနဲ့အမေရိကန်ဆိုရရဲ့လူကုန်ကူးမှုနှစ်စဉ်အစဉ်ခံစားမှာအဆင့်တစ်ဆင့်ပိုကောင်းသွားပေမဲ့ထိုင်းနိုင်ငံကတော့လက်ရှိအဆင့်မှာပဲဆက်ချန်နေတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ကမ္ဘာတစ်လောက188နိုင်ငံကဆိုရရဲ့လူကုန်ကူးမှုတက်ဖြတ်ရေးအဆင့်သတ်မှတ်ပေးတဲ့ဒီအစဉ်ခံစားမှာမလေးရှားနိုင်ငံဟာအဆင့်နှစ်ဒုတိယတန်းစားနိုင်ငံတွေအဆင့်တဲကိုတိုးပြီးရောက်သွားပြီမဲ့လူခွင့်ရေလှုပ်ရှားသူတွေနဲ့အမေရိကန်လွှတ်တော်ဘက်ကတော့ကန့်ကွက်လိုက်ပါတယ်ဒီကန့်ကွက်သူတွေကမလေးရှားအခုလိုပိုကောင်းသွားရတာကတကယ်လူကုန်ကူးမှုတိုက်ဖျက်ရေးပိုလောက်တာကြောင့်မဟုတ်ပဲတရုတ်ကိုစီးပွားရေးထိန်းချုပ်ဖို့အမေရိကန်ကဦးဆောင်ဖွဲ့စည်းထားတဲ့ Trans-Pacific Partnership အတူကောက် TPP လို့ခေါ်တဲ့ Pacific တလွာမိဘအဖွဲ့မှာပါနိုင်ဖို့မလေးရှားဘက်ကတားဆီးတွေကို short ပေးလိုက်လို့ဖြစ်တယ်လို့ဝေဖန်နေကြပါတယ်အခုလိုနိုင်ငံရေးကြောင့်ဆုံးဖြတ်လိုက်တာလို့ဝေဖန်ပြောဆိုတာတွေပေါ့သတင်းထောက်တွေကမေးတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရက်သားလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာဒုလက်ထက်ဝန်ကြီးဆာရာစီဝဲအနေနဲ့လည်းဝိလေချောင်းဘက်ပြန်ဖြေရှင်းခဲ့ရပါတယ်မလေးရှားထိုင်းနယ်စပ်မှာတွေ့ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကခိုးဝင်လာတဲ့လူသေးအလောင်းစုမြှုပ်ထားတာတွေတွေ့ခဲ့ရခြင်းကဒီအစီရင်ခံစာအဆုံးသတ်တဲ့နောက်ဆုံးနေ့နောက်ပိုင်းမှာတွေ့တာဖြစ်တယ်လို့လည်းဒုလက်ထက်ဝန်ကြီးစီဝဲကပြန်ဖြေခဲ့ပါတယ်မလေးရှားအနေနဲ့အခုလိုတက်သွားပြီမဲ့ထိုင်းနိုင်ငံအနေနဲ့ကတော့မြောက်ကိုရီးယားပါဝင်နောက်ဆုံး23နိုင်ငံထဲမှာဆက်ကျန်နေခဲ့တဲ့အပေါ်ထိုင်းအစိုးရဘက်ကလည်းအမေရိကန်ကိုပြန်ဝေဖန်လိုက်ပါတယ်ထိုင်းနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုအလေးနဲ့လုပ်ခဲ့တာကိုဒီအစိုးရခန်းစားမှမျက်ကွယ်ပြုခဲ့တယ်လို့ထိုင်းအစိုးရကသတင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါပေမဲ့ဒီအစိုးရခန်းစားမထုတ်မီရပိုင်းတွင်းကျမှဒီလူကုန်ကူးတယ်လို့တန်လျာရှိထားသူပေါင်း80နုကိုဖမ်းဆီးပြီးအမှုစစ်ဆေးနေတာနဲ့နောက်ထပ်45ဦးကိုလည်းဖမ်းဖို့အမိန့်ထုတ်ထားတဲ့ဆိုတဲ့သတင်းတွေကိုနောက်ထပ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုလိုမတ်လ31ရက်နောက်ပိုင်းလုတ်တဲ့ရေးယူတိုက်ဖြတ်မှုတွေကတော့ နောက်နေ့အစည်းအဝေးအကြမ်းအစည်းအခမ်းအနားကြမ်းထည့်သွင်းဆန္ဒနိုင်မှာဖြစ်တာမို့အခုတနေ့ရရှိထားသူတွေကိုအပြစ်ရှိထားတဲ့အတိုင်းလေးနဲ့ရည်ယူမှုတွေဆက်လုပ်သွားနိုင်ဖို့ဘန်ကောက်အမေရိကန်တန်ရုံးကြီးညာချက်ထဲမှာထိုင်းဆိုးရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကတော့လာအိုစ်နဲ့ကမ္ဘောဒီးယားတို့လိုပဲစောင့်ကြည့်ကန်အစ်စ်နှစ်နေရာမှာဆက်ရှိနေပါတယ်ခင
်ဗျ။ကြေကြေပြင်းပြန်လှုပ်ဆောင်နေတဲ့လူကုန်ကူးမှုကရတဲ့ငွေတွေဟာကမ္ဘာစီးပွားရေးမှာအမြောက်များပါဝင်လက်ပတ်နေပြီးတော့ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူမှာရှိကြတဲ့လူတန်ပေါင်းများစွာတို့ဟာပြပအလုတ်ကင်ပွဲစားတွေလင်ကွန်ကူးသူတွေရဲ့ကိုကျိုးရှာအမျက်ထုတ်တာကိုကြုံနေကြရတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။အခုလိုကိုကျိုးရှာကောင်းပုံဖြတ်အမျက်ထုတ်တဲ့လောက်ရမင်းကလေးငယ်တွေအပေါ်နိုင်ထက်စီးနှင်းပြုကျင့်တဲ့ကိစ္စအမျိုးသမီးတွေကိုပြစ်ဒဏ်အဖြစ်စီခိုင်းခြင်းအမျိုးသားအမျိုးသမီးတွေကိုလောက်ခငွေကြေးအနှဲငယ်ပေးပြီးတော့ခိုင်းစေခြင်းစတဲ့ကမ္ဘာအနှံ့မှာဖြစ်ပျက်နေမှုတွေဟာခက်တဲ့ကြုံပြုတဲ့လောက်ရဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးမှာရေးသားထားပါတယ်။လူကုန်ကူးမှုနဲ့ခက်တဲ့ကြုံပြုမှုဟာနှစ်စဉ်အမေရိကန်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့လုပ်ငန်းကြီးတစ်ခုဖြစ်နေပြီလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ဒီအစီရင်ခံစာဟာအရေးယူဆောင်ရွက်ဖို့တောင်းဆိုတာဖြစ်ပြီးတော့သက်ဆိုင်ရာအစိုးရတွေနဲ့ဥပဒေကိုပုံမိုတင်းတင်းကြပ်ကြပ်ချက်မှတ်ဆောင်ရွက်ကြဖို့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။တခြားနိုင်ငံတွေနီးတူကျွန်တော်တို့ဟာအမေရိကန်နိုင်ငံအတွင်းမှာမတရားအလုပ်စီခိုင်းမှုနဲ့လိင်ကုန်ကူးမှုတိုက်ဖျက်ရေးတွေကိုကောင်းထက်တဲ့ကောင်းအောင်တာဝန်ခံမှုရှိရှိနဲ့လှုပ်ဆောင်နေပါတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာလူမှောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့သာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသကအတ္တမအလုပ်စီခိုင်းခံရသူတွေလိင်လုပ်ငန်းမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့ဒီကိထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားတာပါ။လူမှောင်ခိုမှုတွေနိုင်ငံတွင်းမှာတားဆီးနိုင်ရေးဒီထက်ပိုပြီးတော့လှုပ်ဆောင်ဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမှောင်ခိုမှုတွေမြန်မာအာဏာပိုင်တွေကနှိမ်နှင်းဖို့ကြိုးစားပေမဲ့တည်တည်တသာတိုးတက်မှုရှိမလာဘူးလို့လည်းအစည်းအဝေးခန်းစာမှာရေးသားထားပါတယ်။အစည်းအဝေးခန်းစာကကမ္ဘာအနှံ့မှာရှိတဲ့အစိုးရပေါင်း188ဖွဲ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်ပြီးတော့အဆင့်တန်းခွဲကတင်ပြထားတာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အနေနဲ့တူရကီနဲ့ပေါင်းပြီး IS Islam စစ်သွေးကြအဖွဲ့တွေကိုရှင်းပြဖို့တိုက်ခိုက်ရေးအစီအစဉ်တွေရေးဆွဲနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီတိုက်ခိုက်ရေးအစီအစဉ်တစ်ကြောင်တူရကီဆိုရအနေနဲ့ဒီ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာအရင်ထက်ပိုမိုပါဝင်လာနိုင်မှာဖြစ်ပါတယ်။အမေရိကန်ရရှိသူကတော့ဒီအစီအစဉ်ဟာတူရကီနဲ့ Syria နယ်စပ်တစ်လျှောက်လုံခြုံရေးကောင်းလာစေပြီး IS ကင်းလွတ်နိုင်မည်ထူထောင်ဖို့ရည်ရွယ်ထားတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့တူရကီပူးပေါင်းဆက်ဆံရေးမှာတူရကီဘက်ကတောက်လျှောက်တောင်းဆိုထားတဲ့ဒီဒေသတွင်လေရင်မပြန်တမ်းရနိုင်မည်သတ်မှတ်မှုကိုတော့မထည့်ထားဘူးလို့ဒီအမေရိကန်ရရှိကဆက်ပြောခဲ့ပါတယ်။အကြောင်းကတော့ Syria ဆိုရဘက်ကလေကြောင်းတက်ခဲမှုတွေကိုရပ်တန့်စေဖို့ခုလိုလေရင်မပြန်ရနိုင်မည်သတ်မှတ်လိုက်တာကြောင့်အမေရိကန်အတွက်လည်း Syria သမ္မတ Bashar al-Assad ဆိုရကိုဖြုတ်ချဖို့လေးနှစ်ကြာလုံပန်းလာတဲ့စစ်ပွဲတွေမျောပါသွားမှာစိုးရိမ်မှုတွေရှိနေလို့ဖြစ်ပါတယ်။လာပေါင်းများစွာတူရကီဘက်ကဒီစစ်သွေးကြွတွေကိုတိုက်ခတ်ဖို့နောက်ထွန်းခဲ့ပေမဲ့တူရကီမှာလူပေါင်း23သေစေတဲ့တိုက်ခိုက်မှုနဲ့တူရကီစစ်သား2ဦးကိုကားပုံးနဲ့တက်ခံခံခဲ့ရအပြီးမှာတော့ပြီးခဲ့တဲ့တစ်ပတ်ကစပြီးဆီးရီးယားနယ်စပ်တစ်လျှောက်ထိတိုက်ခိုက်မှုတွေကိုဆလုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တန်မြန်မာပိုင်းစီစဉ်ကနာနခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကို6ရက်တာခီးစဉ်အဖြစ်ရောက်ရှိနေတဲ့တက်မတော်ကာဝေးရုပ်စီချုပ်ဘူဂျုံမှူးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မဏိပူဒေသမှာအစိုးရတပ်ဖွဲ့အကြီးအကျယ်ခြုံခိုအတိုက်ခံခဲ့ရပြီးတဲ့နောက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့စီစဉ်ထားတာပါအိန္ဒိယကိုတနင်္ဂနွေနေ့မှာရောက်ရှိလာတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဂိုဝါပြည်နယ်ဘင်္ဂလောပြည်နယ်တို့ကိုအရင်တော့ရောက်ပြီးတော့အင်္ဂါနဲ့ဗုဒ္ဓဦးနေ့တို့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးမနိုဟာပရီကာကြီးတဲ့ရည်တက်လီတက်စတဲ့ဥစည်းချုပ်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်မှုထိမ်းမှတ်နေ့ကျင်းပစဉ်မှာအမေရိကန်ကိုအစပြောက်သွားစေရမယ်လို့ချိန်ချလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအပြစ်ခတ်ရရေးသဘောတူခဲ့တဲ့နှစ်စဉ်ထိမ်းမှတ်နေ့ဖြစ်တဲ့မနေ့တနင်္လာနေ့အခမ်းအနားမှာနောက်တစ်ချိန်ကိုရီးယားကျွန်းဆွယ်စစ်ပွဲထပ်ဖြစ်လာရင်လက်နက်ချစာချုပ်ချုပ်ဖို့တောင်းအမေရိကန်တယောက်မှကြံမှာမဟုတ်ဘူးလို့ကိုရီးယားရရှိတွေကချိန်ချလိုက်ပါတယ်ခင်ဗျာ
။ Direct from Washington. The voice of a
ောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုဝင်းမင်းတို့ကကြီးညာပြီးသွားခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာပါမြန်မာနိုင်ငံရေးသတင်းတွေကိုမပြောခင်မှာအရင်ဆုံးတော့လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတွေကိုပြောပြချင်ပါတယ်ခင်ဗျာကမ္ဘာတဝန်းလူကုန်ကူးမှုဟာခက်သည့်ကြေကြံပြမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်လိုက်တဲ့အစင်ခန်းစာမှာလည်းမြန်မာနိုင်ငံကို TR2WL စောင့်ကြည့်အဆင့်မှာပဲဆက်လက်သတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအနေအဆုံးဆန်သတ်မှတ်ချက်ကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့ပြောထားတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးကြပါမယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာမှာတော့လူကုန်ကူးမှုဟာခက်သည့်ကြုံပြမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ
်။ It's a battle against evil. It's quite remarkable that in
ဒါငွေကြေးနဲ့ပတ်သက်ပြီးတိုက်ပွဲဝင်နေရတာမကောင်းဆိုးဝါးတွေနဲ့တိုက်ပွဲဝင်နေရတာပါ။အခုလို2015ခုနှစ်မှာခေတ်သစ်ကြေးကျွန်ပြုမှုကိုရင်ဆိုင်နေရတာဟာအတော်လေးကိုအံ့အားသင့်စရာကောင်းပါလေ
လူကုန်ကူးမှုနဲ့ခေတ်သစ်ကြေးကျွန်ပြုမှုဟာလုပ်ငန်းကြီးတစ်ခုတစ်ဖွဲ့ဖြစ်နေပြီးဒီလုပ်ငန်းရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ150ဘီလီယံလောက်ရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်လူကုန်ကူးသူတွေဟာဆင်းရဲမွဲတေမှုကနေလွတ်မြောက်ဖို့ကြိုးပမ်းနေသူတွေကိုအသုံးချပြီးတော့လူလူချင်းရဲဆက်ဆက်ခိုင်းစေနေတာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ
် Traffickers are both ruthless and relentless.They know how to exploit the hopes of those
လူကုန်ကူးတဲ့သူတွေဟာဘလောက်ရက်ဆက်ပြီးအကျဉ်းသားတရားကျင်းမဲ့တယ်ဆိုတာကျွန်တော်အနေနဲ့ပြောစရာလိုမဲတော့မထင်ပါဘူးသူတို့ဟာဆင်းရဲတွင်ကနေအသေးအတန်ယုံထွက်ချင်နေတဲ့သူတွေရဲ့မျောလင့်ချက်တွေကိုဘယ်လိုအသုံးချမလဲဆိုတာသိပါတယ်ဒါအပြင်အင်အားနည်းပြီးဆင်းရဲတဲ့သူတွေကိုပြစ်မှတ်ထားပြီးအသုံးချကြပါတယ်ပြီးတော့သူတို့တွေဟာမဟုတ်တဲ့ကတိတွေပေးပြီးလူကုန်ကူးခံရသူတွေကိုနိုင်ငံကူးလက်မှတ်တွေမပါဘဲတစ်ဖက်နိုင်ငံကိုပို့ဆောင်ကြပါတယ်
။နေ့စဉ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာဟာကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကိုသုံးသပ်ထားတာဖြစ်ပါတယ်။အဲ့ဒီမှာနိုင်ငံတစ်ခုချင်းစီရဲ့ကြိုးပမ်းမှုတွေကိုတီယာအဆင့်30ခွဲပြီးတော့သတ်မှတ်တာဖြစ်ပြီးတော့အလိုက်နာဆုံးနိုင်ငံကိုတီယာ1အဖြစ်သတ်မှတ်ပြီးတော့လိုက်နာမှုမရှိဆုံးနိုင်ငံကိုတော့တီယာ3အဖြစ်သတ်မှတ်တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကအမေရိကန်နိုင်ငံသားရေးမူဝါဒမှာအလေးထားတဲ့ကိစ္စရဲ့ဖြစ်ပါတယ်။မကြသေးမီကထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာအပါအဝင်လူအတော်များများလူကုန်ကူးခံခဲ့ရပြီးနှိပ်စက်ညင်ပန်းအသက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကဒေသတွင်းမှာရှိတဲ့အာဏာပိုင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရက်ဖတ်လုံခြုံရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါကအခုလိုပြောပါတယ်
The migrants along the border of Malaysia and Thailand have been subjected to a variety of abuses in these camps and we've been working with the affected governments
and international Malaysia and Thailand ngan sat chaw shi shwe pyaung lut tamar rui ni ne skan rui ma a myo myo ni sei nyin ban khan kae cha ya ba de da chaung american pi daw su ni ne tet san ya su ya dwi pyin data twin shi nangan daga a phwe si rui ne lit twe bi lu kon ku mu chaung te sou mu dwi phit khya de ya swe mu dwi go malaysia a su ya pyin ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံရွှေပြောင်းခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါတယ်။ဒီတွေ့ရှိချက်တွေကိုထိုင်းနဲ့မလေးရှားအာဏာပိုင်တွေကထဲထဲဝင်ဝင်စုံစမ်းစစ်ဆေးနေတယ်လို့လည်းကျွန်မတို့နားလည်ထားပါတယ်။ခုလိုလှုပ်ဆောင်ရမှာထင်သာမြင်သာရှိဖို့ခိုင်လုံစွာနဲ့မြန်မြန်ထက်ထက်ဆောင်ရွက်နိုင်ဖို့တိုက်တွန်းတဲ့အပြင်လူကုန်ကူးခံရသူတွေရဲ့ပြဿနာကိုလည်းလူသားချင်းစာနာမှုအရကူညီဖြည့်ဆည်းပေးဖို့လည်းတိုက်တွန်းပါတယ်။
နိုင်ငံတကူချင်းစီရဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုနဲ့ပတ်သက်ပြီးနေ့စဉ်အစီရင်ခံစာထုတ်ပြန်လိုက်ခြင်းကစပြီးတော့မြန်မာနိုင်ငံဟာ TR3 အစိုးဆုံးအဆင့်မှာသတ်မှတ်ခံလာခဲ့ရတာဖြစ်ပြီးတော့အစိုးရတက်တက်လာပြီး2012ကြာမှ TR2WL စောင့်ကြည့်အဆင့်ကိုတိုးမြင့်သတ်မှတ်ခံရတာဖြစ်တာကြောင့်ဒါဟာ၄နှစ်သက်တိုက်ဒီအဆင့်မှာရှိနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုမြင့်ဖျားခံရနိုင်ငံဖြစ်ဖော်ပြထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသားအမျိုးသမီးတွေဟာအိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေပါဝင်ဒေသတွင်းနိုင်ငံတွေကိုလူမောင်ခိုကူးခံရကနေပြီးတော့အဲ့ဒီနိုင်ငံတွေမှာအတရားဓမ္မအလုပ်ခိုင်းစေတာတွေလိမ်ဖျောပြေးရေးလုပ်ငန်းတွေမှာရောင်းစားခံရတာတွေခံနေရတယ်လို့ဒီအစင်ခံစာမှာဖော်ပြထားပါတယ်ဒါပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေဟာလည်းလူကုန်ကူးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးတော့လူကုန်ကူးမှုတွေမှာအစိုးရတာဝန်ရှိသူတွေလည်းမကြာခဏဆိုသလိုပါဝင်ပတ်သက်နေတယ်လို့အစိုးရကပြောပါတယ်။မ မကြသေးခင်ကပဲအိန္ဒိယထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာမြန်မာနိုင်ငံကနေလူမောင်းခိုးကူးခံရသူတွေအတော်များများကိုငါးဖမ်းလုပ်ငန်းတွေမှာကြေးကျွန်တဖွဲ့အတင်းအဓမ္မလှူအားပေးခိုင်းစေတာတွေကိုသက်ဆိုင်ရာအာဏာပိုင်တွေကဖော်ထုတ်နိုင်ခဲ့ပါတယ်။ဒါပြင်ကလေးစစ်သားအဖြစ်စုဆောင်းတာတွေရော့ကျသွားပြီမဲ့လဲဆက်လက်ရှိနေတုံးပဲလို့အစိုးရခန်းစားကဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကကလေးစစ်သား386ယောက်ကိုပြန်လည်ပေးတာပါဝင်နိုင်ငံကအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်တာစတဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကြိုးပမ်းလှုပ်ဆောင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမြန်မာအစိုးရဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကထပ်ပို့ပြီးတော့လှုပ်ဆောင်နိုင်ခြင်းမရှိဘူးလို့ထောက်ပြထားပါတယ်ခင်ဗျာ။ဒီကနေ့အင်္ဂါနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။အခုတခါတော့နောက်ထပ်လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းလူမောင်းခိုးမှုအခြေအနေတွေကိုထိထိရောက်ရောက်မဖြေရှင်းနိုင်သေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာဖော်ပြလိုက်တဲ့ချိန်ထဲမှာပဲအာရှဒေသတွင်းမှာလည်းမြန်မာနိုင်ငံသားတွေဆက်ပြီးကျုံပြုတ်ခိုင်းစေခံရတဲ့အခြေအနေတွေရှိနေတယ်လို့ပြောပါတယ်။ထိုင်းနဲ့အင်ဒိုနီးရှားငါးဖမ်းလုပ်ငန်းကြီးတွေရဲ့အကျိုးမြတ်အတွက်အာရှဒေသတွင်းကပင်လယ်ပြင်တွေမှာကျုံပြုတ်ခိုင်းစေခံရသူတွေကိုဂျိုရူးကနေစောင့်ကြည့်နိုင်ခဲ့တာကြောင့်လူကုန်ကူးမှုတားဆီးရေးမှာအဆင့်ပြင်းနည်းပညာတွေကိုအသုံးပြုလာနိုင်ပြီဖြစ်ပေမဲ့လို့သက်ဆိုင်ရာအစိုးရတွေဘက်ကတော့ထိထိရောက်ရောက်အေးအေးယူဆောင်ရွက်မှုအားနည်းသေးတယ်ဆိုတဲ့ AP သတင်းတစ်ပုဒ်ကိုမတ်တိန်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ပါပွာနယူဂီနီနိုင်ငံကမ်းလွန်မှာတငါတွေကိုချွန်ပြုတ်ခိုင်းစေပြီးဖမ်းဆီးရရှိတဲ့ငါတွေကိုအေးကန်းတင်မောပေါ်ကိုတင်ယူနေတဲ့ဂျိုရုပုံရိပ်တွေကို AP သတင်းဌာနကဒီရက်ပိုင်းအတွင်းမှာပဲထပ်မံရရှိခဲ့ပါတယ်။ငါဖမ်းသမားတွေလိုက်ပါလာတဲ့လေကတော့အင်ဒိုနီးရှားနိုင်ငံကဝေးလံခေါင်းတည်တဲ့ကျွန်းတွေစီကိုထွက်ခွာသားတယ်လို့လည်းဖော်ပြပါတယ်။ဒီဂျိုရုတပ်ပုံတွေရရှိရေး AP သတင်းဌာနကိုဆောင်ရွက်ပေးခဲ့တဲ့ကော်လိုရာဒိုအခြေစိုက် Digital Globe ရဲ့အမှုဆောင်အရာရှိချုပ် Jeff Tar ကတော့ပြစ်မှုကျူးလွန်သူတွေအတွက်ပုံခိုစရာမရှိတော့ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ
် allows us for the first time in human history to find
ပြစ်မှုကျူးလွန်သူတွေလူမောင်းခိုးကူတာတွေပင်လယ်ဓားများမှုတွေကိုရှာဖွေဖော်ထုတ်ဖို့ကောင်းကင်တပ်ပုံတွေတုံးလာနိုင်တာကသမိုင်းမှာပထမဦးဆုံးအကြိမ်ဖြစ်ပါတယ်ကောင်းကင်ကနေရိုက်ယူတာမို့လို့ဘင်းမှာလည်းပုံလို့မလွတ်နိုင်ပါဘူးလို့ပြောခဲ့တာဖြစ်ပါတယ် AP သတင်းဌာနကပြီးခဲ့တဲ့လပိုင်းတွေတုန်းကထိုင်းနဲ့အင်ဒိုနီးရှားငါးဖမ်းလုပ်ငန်းကြီးတွေကမြန်မာနိုင်ငံသားတွေအပါအဝင်ယာနဲ့ချီတဲ့တငါသေးတွေကိုအင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာချုပ်နှောင်ထားရှိပြီးကျွန်းပြုတ်ခိုင်းစေမှုတွေကိုဖော်ထုတ်ရေးသားပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသား900ကျော်လို့ကိုကဲတင်နိုင်ခဲ့တာဖြစ်ပါတယ်အခုတခါမှာတော့ပါပွာနယူဂီနီနိုင်ငံကမ်းလွန်မှာကျွန်းပြုတ်ခိုင်းစေခံထားရတဲ့တငါသေးတွေထပ်တွေ့ရတယ်လို့ AP သတင်းဌာနကရေးသားတာဖြစ်ပါတယ်ပါပွာနယူဂီနီအစိုးရကတော့နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM နဲ့ပူးပေါင်းဆောင်ရွက်နေပြီးသူတို့ကမ်းလွန်မှာလူမောင်းခိုးကူးမှုမတွေ့ရဘူးလို့ပြောဆိုထားပါတယ်။စွန့်စမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်ကိုင်နေပါတယ်လို့လည်းပြောပါတယ်။ဒါပေမဲ့အရင်အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းမှာကျွန်းပြုတ်ခိုင်းစေခံရပြီးပြန်လွတ်လာသူတို့ကတော့ငါးဘန်းတီတွေကိုနိုင်ငံအလံပြောင်းပြီးအလုပ်လုပ်နေကြတာတွေရှိတယ်လို့ပြောပါတယ်
။အဲလေနေမက်ပြောင်းလိုက်တယ်။လေနေမက်ပြောင်းတယ်ဆိုတာကျွန်တော်ဒီလိုအထက်သားပြားမှာနံပါတ်ကြီးလိုက်တယ်နံပါတ်ကြီးတော့အဲ့တော့တန်နဲ့ပြန်ရိုက်ခဲ့တယ်အောက်မှာကျွန်တော်လေနံပါတ်လို့ရှိတယ်အထက်သားပြန်ထိုက်ရိုက်လိုက်တာအလံလည်းတစ်ခါတည်းပြောင်းတာမောင်းအင်ဒိုနီးရှားနဲ့ထိုက်ပြီးပူသွားတဲ့ဝင်မယ်ဆိုတာနဲ့ပြောင်းလိုက
်မြန်မာနိုင်ငံတွင်စင်းရဲတွင်နဲ့တာကြောင့်ဒေသတွင်ထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းလုလုကင်ကြသူတချို့ကတော့ငါးဘန်းလေတွေပေါ်မှာရောင်းစားခံချရပြီးအခကျင်းငွေမရပဲကျွန့်ပြုတ်ခန်းစီခံချရတာဖြစ်ပါတယ်ငါးဘန်းလေတွေပေါ်မှာမကြမ်းမမာဖြစ်တည်ဆုံခဲ့ကြရသူတွေရှိသလိုအများပြားတို့ဟာလည်းပျောက်ဆုံးနေစေဖြစ်ပါတယ်။ဒေသရင်းလူကုန်ကူးခံရသူအများစုကမြန်မာနိုင်ငံသားတွေဖြစ်တာကြောင့်မြန်မာနိုင်ငံဟာလူမောင်းခိုးမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာကနှစ်နှစ်ဆက်တိုက်သတ်မှတ်ဖော်ပြလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံသားတွေဟာအိမ်ကြီးချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကိုသာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအာတမအလုပ်စီခိုင်းခံရသူတွေလိမ့်လုပ်ငန်းတွေမှာရောင်းစားခံနေရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေလူမှောင်ခိုကူးခံနေရမှုတွေကိုတားဆီးနိုင်ဖို့ဒီထက်တိုးမြှင့်လှုပ်ဆောင်ဖို့မြန်မာအာဏာပိုင်တို့ကိုတိုက်တွန်းလိုက်ပြီးပြီးခဲ့တဲ့နှစ်အတွင်းလူမှောင်ခိုးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာမြန်မာဘက်ကတိတာတဲ့တိုးတက်မှုမရှိဘူးလို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်ရှင်။
မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံရဲ့သတင်းတွေဘက်ကိုအလှည့်ပေးအောင်ပါခင်ဗျာလက်ရှိလွတ်တော့ ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုသူရဲ့မူလမဲဆန္ဒနယ်မြေဖြစ်တဲ့ DR3 မြို့နယ်ကမဲဆန္ဒရှင်300ခန့်လုံခန့်ကလွတ်တော်ကိုယ်စားလှယ်ဖြစ်ကရုပ်သိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုစာရေးသားတောင်းဆိုလိုက်တဲ့သူသတင်းတွေထွက်ပေါ်ခဲ့ပါတယ်။ခုလိုတောင်းဆိုတာကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဆက်အရေးယူနိုင်ဖို့ဥပဒေမရှိသေးပေမဲ့ဒါဟာတက်မတော်အပါဝင်အစိုးရနဲ့ထိပ်ပိုင်းအစိုးရထိပ်ပိုင်းနဲ့အစိုးရပါတီကြားအကွဲပြဲဖြစ်တာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးရဲထွန်းရဲ့အမြင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးရဲထွန်းခင်ဗျာကျွန်တော်တို့ဒီလက်ရှိကြက်ကင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပေါ့နော်သူရဦးချွေမန်းကိုသူ့ရဲ့မူလဒီမဲဆန္ဒနယ်မြေဖြစ်တဲ့ဇေယတိမဲဆန္ဒနယ်မြေကနေပြီးတော့ဒီမဲဆန္ဒရှင်တချို့ကနေပြီးတော့ပေါ့နော်ဥပဒေချူဖောက်တဲ့အတွက်ပေါ့နော်လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းဖို့တောင်းဆိုရဲဆိုတဲ့သတင်းတွေထွက်နေပါလေ။အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးရွှေချွေနည်းနည်းလေးရှင်းပြပေးပါလား
။ဒီကဦးရွှေမန်းကိုသူ့မြို့နယ်ကနေပြီးတော့ဒီလူတို့နှစ်ရာခိုင်နှုန်းကျော်တော်ကနေတာဝန်မှကျန်တဲ့ရုပ်သိမ်းဖို့ရှင်လေဆိုတဲ့ဥစ္စာကတော့အခုထွက်လာတဲ့သတင်းပါလေ။ဒါနဲ့အဲ့ဒီအပြန်လေရုပ်သိမ်းဆိုင်ရာဥပဒေဆိုတာကမထွက်လာသေးပါဘူ
း။ဟုတ်ကဲ့ဦးရွှေထွန်းအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုဒီလွှတ်တော်ကနေဥပဒေပြဋ္ဌာန်းမထားတော့လဲပဲပေါ့နော်ကိုယ်စားလှယ်တဦးကိုဒီရုပ်သိမ်းနိုင်ခွင့်အနေထားမျိုးရော
မရှိပါဘူးကွာဒီကုန်းအခြေခံဥပဒေမှာဆိုထားတာကတော့အဲ့လိုလွှတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းနေလို့ရှိရင်စိတ်ဒေတာမဲခံရရှင်ကိုယ်စားလှယ်ရမ်းပါဆန်းကနေလက်မှတ်ထိုးပြီးတော့ကော်မရှင်ကိုတင်ကြားရမယ်ဆိုထားတဲ့အပိုက်တစ်ပိုက်ရှိပါတယ်အဲ့ဒီနောက်ပိုင်းမှာဆက်ပြီးပြောထားတာကတော့ကော်မရှင်အနေနဲ့ဥပဒေနဲ့အညီဆက်လက်ဆွေးနွေးဆောင်ရွက်ရမယ်လို့ပါပါတယ်။အဲဥပဒေနဲ့အညီလို့ပြောရတဲ့ကြောင့်အဲဥပဒေရှိအောင်လို့ကော်မရှင်ကဥပဒေကြမ်းရေးပြီးတော့အစ်တော်ကိုတင်ထားတာကြာပါပြီ။အဲဒီကဥပဒေကြမ်းဟာအစ်တော်ကနေဒီနေ့တိုင်ဆက်မလာသေးပါဘူး။အကြောင်းကတော့ဒီအစ်တော်အနေနဲ့1%လက်ခံတုန်းကတိုင်တန်းနိုင်တယ်ဆိုတဲ့အိကျဟာသိပြီးတော့နည်းလို့နည်း။ဒါမှမဟုတ်ဒီတခန်းချက်ကိုပြီးခဲ့တဲ့ကိုယ်ကချေရဦးရဲ့ကျင်းစီမှာပြင်ဖို့ကြိုးစားကြပါသေးတယ်။ဒါတော့လည်းအဲ့ဒါမအောင်မြင်ကြပါဘူး
။ဟုတ်ကဲ့ဦးရဲ့ထင်။အခုဒီမဲဆန္ဒနယ်မြေဇေယျသီရိပေါ့နော်။အခုလိုနယ်မြေမျိုးကနေပြီးတော့ဖြစ်လာတာဆိုတော့နောက်ကွယ်မှာရှိနေတဲ့အနေထားရော
။ဒါတော့ဥရှင်မှာကိုတူရဲ့မဲဆန္ဒနယ်ကပြန်လည်ရုပ်သိမ်းဖို့တောင်းဆိုနေဆိုတာကိုသောကလေးကတမျိုးကြားပါတယ်။ကလဟာလသဘောမျိုးနဲ့တင်းဖြစ်နေတာကြားပါပြီ။ဒါချင်းရောက်ကြလဲဆိုရင်ကျွန်တော်တက်တော်တဲ့မှာဖော်ပြလို့ချေတာဥပဒေကခုံရုံးကိုစစ်စစ်ပြစ်တင်ပြီးတော့ဖိတ်ချဖို့ကြိုးစားပြီးတော့နောက်ပိုင်းမှာတစ်ခါတန်ပြန်အနေနဲ့ဖြစ်တော်ကိုယ်စားလှယ်တွေဖြစ်တော်ဥက္ကဋ္ဌတွေပုံပုံတွေဘလို့ရည်နိုင်တယ်လဲလို့စဉ်းစားတဲ့အခါမှာဒီစစ်စစ်ပြစ်တင်နိုင်တယ်ဆိုတာကိုတွေ့ရတယ်။အခုနောက်ပိုင်းမှာတော့အစိုးရအဖွဲ့ကဖြစ်တော်ကနေပြီးတော့ဒီရည်ဆောင်ရလာတာတွေဒီတော့ပေါ်မှာတာဒီရဲ့နာမည်မသိဖို့အတွက်အမြင်လာတာလေဒီလိုတိစ္ဆာတွေဖြစ်လာပြီးတဲ့နောက်ပြန်လည်ပြီးတော့တစ်ခါတည်းတုံ့ပြန်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တစ်ဖက်ကဆိုတာဘယ်ဘက်ကိုဆိုလိုတာလဲမသိ
ဘူးဒီတစ်ပြင်းတော့အစိုးရဘက်ပေါ့လေဒီကတော့ဒီကတမတော်နဲ့အစိုးရနဲ့ကဒီနေရာမှာတော့ဟိုတော်တော်လေးတစ်ခက်အနေနဲ့ရှိနေလို့ရတာပေါ့လေဒီပြောင်းပြီးတဲ့ပုံစံပါပြီးအနေနဲ့ကဆိုရှင်ရဲ့ဥရှင်မှန်ပေါ့
ဟုတ်ကဲ့ရတယ်အဲ့တော့အခုလိုဖြစ်နေတဲ့ပြဿနာကဒီနောက်ဆက်တွဲအနေနဲ့ပေါ့နော်ဒီအစိုးရနဲ့ဒီလွှတ်တော်အကြမ်းတွေမှာဒီရွေးကောက်ပွဲမတိုင်ခင်ပေါ့တင်းမှန်မှုတွေပိုများလာမဲ့လာလာရှိနိုင်ပါလ
ားဒီလိုပဲသုံးသပ်ကြပါလေအခုကျွန်တော်မှာပေါ့နော်ဦးရှင်မှန်ကောင်းဆောင်နဲ့အနေဖွံ့ဖြိုးပါတီနဲ့ဦးရင်းရှင်ကောင်းဆောင်နဲ့အစိုးရအဖွဲ့တွေကြားမှာအတင်းတန်းတန်းပြည်ပတ်တာတွေဖြစ်လာပြီးတော့တခါဖွံ့ဖြိုးပါတီအနေနဲ့အစိုးရအဖွဲ့ဝင်တို့ရွေးကောက်ပွဲပြန်လည်ဝင်ဖို့အတွက်လက်ခံလို့လည်းမရှိဘူးဘာကြောင့်မလို့ဒီကိစ္စဟာဆိုလို့ရှိရင်တော့ဒီသူတို့အဖွဲ့အစည်းမှာပြည်ကလို့မရအောင်ကျဲနေပြီဆိုတာကိုဒီမောင်းထုတ်ပြလိုက်တာပဲဖြစ်ပါတ
ယ်။ဟုတ်ကဲ့အဲ့တော့ဒီနေရာမှာသူရဦးရှင်မန်းကိုဘာကြောင့်မလို့ဒီတက်မတော်ကောင်းဆောင်ဟောင်းတယောက်လည်းဖြစ်တယ်နော်။အခုလိုမျိုးဒီဆူရနဲ့တက်မတော်ဘက်ကနေပြီးတော့မလိုမလားတက်ခိုက်မှုတွေဖြစ်လာတယ်လို့ယူဆပါတ
ယ်။တိုင်းနဲ့စာထဲမှာဖော်ပြထားတာကတော့ပြည်ကုန်ခြေကဥပဒေပြင်ကိစ္စလုပ်တဲ့အချိန်မှာသူ့တော်နိုင်ငံတယောက်နေနဲ့မဲမတေးရလို့ကြက်ထန်းထားတဲ့ရှိရနဲ့ဒီကမဲပေးခဲ့တယ်ပေါ့နောက်ပြီးတော့တမတော်ကလည်းအဲတက်ခါကြအောင်တမတော်ကဒီဒီလေးကဆန့်ကျင်လာဖြစ်တော်တယ်မှာဆက်ဆွဲပြောဆိုရတယ်ရှိတယ်ဆိုပြီးတော့အဲ့ဒါလိုညှင်းထားတာလည်းရှိပါတယ်တမတော်ကကိုယ်စားလှယ်ပြီးအနေနဲ့အဲ့ဒီဘာကြီးပုံချင်တာဦးတွေပြင်ချင်ကြိုးစားနေကြလာတာအတော့ကိုစိတ်ထဲမှာ ခံစားချက်ဖြစ်တယ်လို့ခမန်းမိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရထွန်းခင်ဗျာ
ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရထွန်းကိုကိုဝင်းမဲဆက်သွယ်မေးမြန်းခဲ့တာပါအခုတစ်ခါတော့တိုင်းရင်းသားပါတီတစ်ခုဘက်ကိုကြည့်အောင်ပါကချင်လူမှုရဲ့လိုအပ်ချက်ကိုပိုပြီးဖြည့်ဆည်းနိုင်ရေးအတွက်ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဟာပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထားဝင်ရရှင်ပြိုင်သွားမှာဖြစ်တယ်လို့ KSDP ပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
လက်ရှိကချင်ပြည်နယ်အစိုးရမှလုတ်ပိုင်ခွင့်နည်းနေတယ်လို့လူမှုအကျိုးလှုပ်ဆောင်နေတာလဲနည်းနေတာကြောင့်သူတို့ KSDP ပါတီကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထားဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာက VOA ကိုပြောဆိုလိုက်တာပါသူကိုယ်တိုင်လဲပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်မြေကြီးနားမြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဒေါက်တာတူးကြာကပြောပါတယ
်ကျွန်တော်အခုဆွန့်ကပ်ထားတာကကချင်ပြည်နယ်ပြည်နယ်လွတ်တော်မှာဝင်ရောက်ရှင်ပြိုင်တယ်ပြည်နယ်လွတ်တော်ဆဲနေရာမှာမကြီးနားမြို့နယ်မဲဆန္ဒနယ်ပြည်ပါဝင်ရောက်ရှင်ပြိုင်ဖို့ဆွတ်ချထားပါလေကျွန်တော်ပါတယ်လည်းနဲ့ဒီပြည်နယ်လွတ်တော်ကိုပဲအထူးဥစားပေးတော့မှဒီလာမယ့်ရွက်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားဖို့စီစဉ်နေတာဖြစ်ပါတယ်2015ရွက်ောက်ပွဲလွန်ကာလမှာပြန်လည်ဖွဲ့စည်းသွားမယ်ဒီပြည်နယ်လွတ်တော်နဲ့ဒီပြည်နယ်အစိုးရဟာဒီပြည်နယ်ရဲ့အကျိုးပြုလို့ထုတ်အကျိုးကိုအမှန်တကယ်တက်တက်ကြွကြွနဲ့ပုံဖော်လို့ဆောင်သွားနိုင်တဲ့လို့တော့အစိုးရဖြစ်လာအောင်ကျွန်တော်ပါတီအနေနဲ့လည်းပါဝင်ဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်
။2010ရွေးကောက်ပွဲကနေတက်လာတဲ့ကချင်ပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုတွေဟာအားရစရာမရှိဘူးလို့ဒေါက်တာတူးကြာကဝေဖန်လိုက်ပါတယ်
။အခုလက်ရှိအခြေအနေကိုပြောမယ်ဆိုတော့အဓိကတော့ဒီအနာခွင့်ရေးကအဲ့ဒါပိုကျွတ်ကံမောအများနဲ့ဒီကတော့ဒါကြောင့်လို့ဒီပြည်နယ်အစိုးရအနေနဲ့လည်းလုတ်ပိုင်ဖို့တိတ်လေးမရှိပါဘူး။ဒါကြောင့်ဒီလုတ်နိုင်တာလည်းတိတ်မရှိပါဘူး။အားရစရာမကောင်းပါဘူး။ဒါကြောင့်လို့ဒီလာမယ့်အချိန်ခါမှာပြည်နယ်အစိုးရလက်ထက်မှာအာဏာပုံကိုရရှိလာအောင်ပြည်နယ်လွတ်တော်တွေမှာလည်းလုတ်ပိုင်ခွင့်ပုံကိုရရှိလာအောင်ကျွန်တော်ကြိုးစားလာဖို့ပဲရှိတယ်
။ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုရင်အဓိကပြဿနာဖြစ်နေတဲ့မဲစင်းရင်မှားယွင်းနေတဲ့ကိစ္စကိုအလေးထားပြင်ဆင်ဆောင်ရွက်ပေးဖို့လိုကြောင်းဒေါက်တာတူးကြာကထောက်ပြပါတယ်
။ဒီကောက်ပွဲကတရားမျှတမှုဆွဲအပိုင်းမှာတော့ဆွေးရင်ဆွေးချက်ရှိပါတယ်။အဲ့ဒါအဓိကပါလဲဆိုချင်အခုမဲစင်းရှင်းပါတယ်။မဲစင်းရှင်းကမမမကန်ဖြစ်နေတာကိုသိမြင်ရတဲ့အတွက်ကြောင့်အဲ့ဒါဒီမဲစင်းရှင်းကိုမမကန်ကပြန်ဖြစ်အောင်ကော်မရှင်ကအတန်းနဲ့ဆွေးပြန်ပေးတော့ကျင်းပေးနိုင်မယ်ဆိုလို့ရှိတော့တော်လည်းအချိန်နဲ့ပေါင်းလာနိုင်ပါတယ်ကျင်းပေးဖို့လည်းတောင်းဆိုပြပါတယ
်ကချင်ပြည်နယ်မှာသူတို့ KSDP ပါတီသားအနိုင်ရခဲ့ရင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်အစိုးရအားကောင်းပြီးလူမှုအတွက်ပိုအလုပ်လုပ်လာအောင်ဆောင်ရွက်သွားမယ်လို့ဒေါက်တာတူးကြာကဆိုပါတယ
်ကျွန်တော်ပါတီအနိုင်ရလို့ရှိတော့လွတ်တော်မှာဘာလို့ဒီစီပြင်းချင်းကြီးပို့ဆောင်တာကိုကျွန်တော်အားပေးတော့မယ်အဲ့တော့ဘာဖြစ်ချင်တာဥပဒေပြင်တဲ့နေရာမှာလဲကျွန်တော်အကျိုးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်။အပြင်နေအစိုးရပိုင်းဆိုင်ရာကိုပြောမယ်ဆိုရင်ဒါဌာနတိုင်းဌာနတိုင်းဒီလိုလိုထောက်ထားတာတာဏ္ဍဆုံးအကျိုးပေါင်းလို့ဆောင်ရတဲ့အစိုးရမျိုးဖြစ်ပေါ်လာအောင်ကျွန်တော်ပါတီအနေနဲ့ကြိုးစားလို့ဆောင်သွားဖို့ရှိပါတယ်
။ကချင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိပြီးမဲဆန္ဒနယ်မြေ66နေရာရှိကြောင်းအဲ့ဒီထဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အတွက်36နေရာအမျိုးသားလွှတ်တော်အတွက်ဆက်နံနေရာနဲ့ပြည်သူ့လွှတ်တော်အတွက်18နေရာတတ်မှတ်ထားပါတယ် KSDP ပါတီကတော့အဲ့ဒီမဲဆန္ဒနယ်မြေ66ခုစလုံးကိုဝင်ရောက်ရှင်ပြိုင်သွားမယ်လို့ဆိုပါတယ် KSDP ပါတီကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဟောင်းဒေါက်တာတူးကြာကဦးစီးထူထောင်ခဲ့တာဖြစ်ပြီးတီထောင်ကာဇမှာကချင်ပြည်နယ်တိုးတက်ရေးပါတီ KSPP နာမည်နဲ့မှတ်ပုံတင်ခဲ့ပေမဲ့အစိုးရကခွင့်မပြုတာကြောင့် KSDP ပါတီအနေနဲ့မှတ်ပုံတင်ရမှာ2013ခုအောက်တိုဘာလမှာရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်တန်ကနေဇူလိုင်လ28ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9:00အထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်လေးကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဆိုရတော့ဒီလိုက်ကြည့်ရှုရတာတော့အဲ့ဒါတော့မဟုတ်ဘူးကျွန်တော်တည်တော့ပါဘာမှသိရအကြောင်းမရှိဘူး။နိုင်ငံကြီးတွေချန်ပြောတဲ့အကြောင်းအရာကအဲ့ဒီနိုင်ငံကြီးကအခုအဲ့ဒီလိုက်ရှိနေရဆိုတဲ့တဲ့
မှာနိုင်ငံမှာဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းလာတဲ့ပတ်သက်လို့ဒုတိယပါမောက်ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုဒီတစ်ပတ်မှာနားဆင်ရမှာပါ။ဒါပြင်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ပထမဆုံးတင်ပြပေးမှာကတော့ AWRI online journal မှာ NLD ပါတီကိုပြည်သူလူထုကမထောက်ခံဘူးဆိုရင်အာနာဆွဲကင်ထားမှာမဟုတ်ဘူးဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကပြောဆိုတဲ့အကြောင်းစလိုက်တန့်စင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တနင်္ဂနွေနေ့ AWRI တိုင်းမော်လမြိုင်ကျွန်းမှာလူပေါင်း1000ကျော်တက်ရောက်ခဲ့တဲ့လူထုတွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားသွားတာဖြစ်တယ်လို့ဆိုပါတယ်။ရွေးကောက်တင်မြှောက်ပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမနှစ်ချိုက်တော့ဘူးဆိုရင်အတားတကြီးပဲဆင်းပေးမှာပါ။အနာဂုဖက်တွေထားမှာမဟုတ်ဘူးလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကလူလူကြီးကိုပြောတဲ့အကြောင်းရေးသားထားပါတယ်။လာမယ့်နိုဝင်ဘာလမှာပြုလုပ်မယ့်ရွေးကောက်ပွဲကနေထွက်ပေါ်လာမယ့်ရက်လက်ဟာအရေးပါတဲ့အကြောင်းတိုင်းပြည်ရဲ့အနာဂတ်အပြောင်းလဲတစ်ခုကိုဖြစ်ပေါ်စေနိုင်မှာဖြစ်တဲ့အကြောင်း NLD ပါတီကိုမဲပေးဖို့လည်းတိုက်တွန်းသွားတယ်လို့ဆိုပါတယ်။အမျိုးသားပြန်လည်ရင်ကြားစေရေးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးတယ်လို့ရွေးကောက်ပွဲအနိုင်ရရှိခဲ့မယ်ဆိုရင်ချက်ချင်းအစိုးရတရက်ဖွဲ့စည်းဖို့အဆင်သင့်ရှိတယ်လို့လည်းပြောကြားသွားတယ်လို့ရေးသားထားပါတယ်။ဒီကောက်ပွဲမှာအပြည့်ဝသာအနိုင်ရခဲ့မယ်ဆိုရင်မိသားစုထဲမှာနိုင်ငံသားရှိတဲ့အတွက်တိုင်းပြည်ကိုခေါင်းဆောင်လုပ်ပိုင်ခွင့်ပိတ်ပင်ထားတဲ့2008ခုနှစ်အခြေခံဥပဒေပါပုံမှန်59စလုံးလိုပုံမှန်မျိုးတွေကိုပြင်ဆင်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောဆိုသွားတဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို erawadi.org မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ The Times of India သတင်းစာရဲ့ editor အဖော်ဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်ဒေသစီမံခန့်ခွဲမှုနှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးဦးစားပေးဆွေးနွေးဖို့အတွက်မြန်မာစစ်ဦးသီးချုပ်ဟာအိန္ဒိယနိုင်ငံကိုရောက်ရှိနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအရေးပါတဲ့အိန္ဒိယနိုင်ငံ၄ရက်ကြာခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ခဲ့တယ်လို့ရေးသားထားပါတယ်မိုင်ပေါင်း1000ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်လုံခြုံရေးအခြေအနေတွေပုံမှန်ကောင်းမွန်အောင်ပြုလုပ်ဖို့အရေးကိစ္စပါဝင်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်မြန်မာကာဝေးရေးဦးစီးချုပ်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာအိန္ဒိယကာဝေးရေးဝန်ကြီးအပါအဝင်ကြီးရည်လီဦးစီးချုပ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတယ်လို့ရေးပါတယ်။ပြီးခဲ့တဲ့လတုန်းကအိန္ဒိယနိုင်ငံရဲ့အရှိမျောက်ဖက်ဘက်မှရှိတဲ့ NSCN ကပ်ပလန်သဘုံအဖွဲ့ကိုမြန်မာနိုင်ငံနယ်နိမိတ်အတွင်းထိလိုက်လံပြီးတော့တက်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာဘက်ကစိတ်မသက်မသာဖြစ်နေပုံရတယ်လို့လည်းရေးသားပါတယ်။ဇွန်လ၄ရက်နေ့ကမနီပူပြည်နယ်မှာအိန္ဒိယတပ်သား18ယောက်ကိုခြုံခိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့အတွက်လိုက်လံတိုက်ခိုက်ခဲ့ရမှာအောင်မြင်မှုရရှိတဲ့အကြောင်းအိန္ဒိယဘက်ကတော်တော်လေးဂုဏ်ယူနေပေမဲ့နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာစေတယ်လို့လည်းဆိုပါတယ်။အခုဆိုရင်မြန်မာဘက်ကအဲ့ဒီနေဆက်ဒေသကိုတပ်ဖွဲ့ဝင်6000လောက်ဆေလွတ်ထားပြီးတော့နောက်ထပ်အိန္ဒိယဘက်ကကျူးကျော်တာမျိုးမဖြစ်အောင်ပြင်ဆင်ထားတယ်လို့အတိမပြုတ်နိုင်သေးတဲ့သတင်းတွေကထွက်ပေါ်နေတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကတော့နှစ်နိုင်ငံနေဆက်တဝိုက်မှာအခြေစိုက်နေတဲ့ NSCN Kaplan ULFA UNLF PLA KYKL KCP အစရှိတဲ့အဖွဲ့တွေကိုမြန်မာအစိုးရကနှိမ်နှင်းဖယ်ရှားပစ်စီလိုတဲ့ဆန္ဒရှိနေပါတယ်။အိန္ဒိယကလည်းမြန်မာနိုင်ငံအတွက်စီရေးအကူအညီနဲ့လက်ကျင်ရေးတွေထပ်မံဖြည့်တင်းပေးဖို့ကတိပေးထားတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို The Times of India သတင်းစာမှာဖတ်ရှုနေပါတယ်ခင်ဗျာ။နောက်ဆုံးတင်ပြပေးချင်တာကလည်းဆောင်းပါးရှင်ဝေမိုးရေးသားထားတဲ့ AWD online magazine ပေါ်ကဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်။အချင်းချင်းသဘောထားကွဲလွဲနေကြတာဟာမြန်မာနိုင်ငံရေးကိုပုံဖော်နေတာပဲဆိုတဲ့အထိပ္ပယ်နဲ့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအကြောင်းပြောမယ်ဆိုရင်စစ်တပ်ကကြီးစိုးထားတဲ့ဦးသိန်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံအကြောင်းကိုသာပြောနေကြတတ်ရှိပါတယ်တဲ့။စစ်ဝင်စားဖို့ကောင်းတာကစစ်တပ်နဲ့အာဏာရပါတီရဲ့အရေးကိစ္စဖြစ်တယ်လို့ရေးသားပါတယ်။လက်ရှိအာဏာရပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဆိုတဲ့ဟာစစ်တပ်ရဲ့အုပ်ချုပ်မှုကိုတရားတည်သေးစောင့်ထိန်တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အနှောင့်အဖွဲ့ကင်းသွားလိုတဲ့သဘောမျိုးပြတ်တာလာတယ်လို့ရေးသားထားပါတယ်။ မကြာသေးခင်ကပဲဥပဒေပြုတဲ့အခန်းကဏ္ဍမှာစစ်တပ်ရဲ့ဗဟိုချုပ်ကန်မှုစနစ်ကိုထင်ရှားပြသနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်တွေကကြိုးစားခဲ့ကြတာကိုထောက်ပြပြီးတော့ရေးသားထားတာဖြစ်ပါတယ်အပြည့်စုံကို
arabuli.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥစားမိုးရဲ့စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်အီဒီယန်သုံးနှုန်းနဲ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
idiom atongaro
bare-faced liar
pipari salumbanga b a r e f a c e d bare-faced ga myen byaung l i e r liar ga lenya de tu lo dai yai de be ya bare idiom so re to bai de be ga ro chuma lo myanmar ma le shi de atai ma be myen byaung dai lein ne lu
That bare-faced liar stole my watch and said he'd found it. That bare-faced liar stole my watch and said he'd found it. Bare-faced liar.
အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံမှာကြံ့ဝေတန်ဖိုးတွေကြာပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာကမ္ဘာငွေကြီးဈေးကွက်ကြီးတစ်ခုလုံးမှာဒေါ်လာတန်ဖိုးမြင့်တက်နေတာကြောင့်ဖြစ်တဲ့အပြင်မြန်မာနိုင်ငံ ိုင်းတစ်ဖြစ်တဲ့ကိုဇော်ဝန်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒေါ်လာဈေးတွေမြန်မာနိုင်ငံမှာတက်နေရတဲ့အဓိကအကြောင်းရင်းကဘာများလဲဆရာ။
အဓိကအကြောင်းရင်းကတော့ဟိုခမ်းမလို့ပဲခမ်းမရတာပေါ့နော်ဒီနိုင်ငံရဲ့အကြောင်းမျိုးတော့ကျွန်တော်တို့တစ်ခေါက်ကဇော်ဝင်းရံနဲ့ပြောပြီးဟိုအဓိကအကြောင်းရင်းလို့ပြောရင်တော့အဓိကအကြောင်းကအကြောင်းတော့မဟုတ်ပေါ့အကြောင်းမကုန်လို့အများကြီးတိုက်ဆိုင်သွားတာပေါ့နော်အဲ့တော့ဟိုနိုင်ငံကလည်းဟိုနိုင်ငံကအချိန်မီမှာလည်းဒေါ်လာဈေးကတက်တယ်ဒေါ်လာတန်ဖိုးကတက်တယ်အရင်ကကြီးရကောင်းလာပြီးတော့သူ့ရဲ့ဒီငွေကြေးပေါ်လူစီကလည်းဟိုပုံပုံများများသူ့ရဲ့ပေါ်လူစီကမျိုးအခုသူအရင်ခွင့်စီရတော့မယ်သူ့ရဲ့လည်းကောင်းလာတော့ဒေါ်လာစီကလည်းဒေါ်လာတန်ဖိုးကလည်းတက်လာတယ်အစီအချိန်မှာပဲတခြားဒေါ်လာနဲ့ခြားနိုင်ငံငွေကြေးတွေကလည်းခြားနိုင်ငံငွေကြေးတွေကဒေါ်လာနဲ့ရှင်နိုင်ခြားနိုင်ငံအားလုံးမျိုးပေါ့နော်ခြားနိုင်ငံအားလုံးအမျိုးကြီးကြတော့ပမာဏငွေလေးအိမ်မှာတောင်းကြတာအဲ့ဒီအမျိုးကျွန်တော်တို့ကဒီဒီနောက်ပိုင်းတွေကိုရောက်လာတော့တကဒီ2015တည်းမှာဟိုဗမာနိုင်ငံမြန်မာနိုင်ငံပြည်တွင်းကလည်းသူကဒီအနာရေးပေါ်လို့ရှိပေါ့နော်စကေပေါ်စကေပေါ်လည်းဒီရလည်းပဲဒီမှာဘတ်ဂျက်ကလည်းဒီအသုံးစရာအများကြီးတော့ရတယ်အဲ့တော့လူတွေကနည်းနည်းများလာတော့ဒီမှာလာစားတွေတို့ရဲ့နောက်ပြီးတော့ကျွန်တော်တို့ဒီဒီခုနစူတူတက်မှုတွေဟိုအဲ့လိုနည်းနဲ့ထုတ်ဆွဲတာဒီလည်းများတယ်ဆိုပြီးရင်းမှလည်းဒီဝါရီကဟိုသူလည်းပေါ့ပွားတာပေါ့နော်ဒီပေါ့ပွားတဲ့ရှင်ရှင်ကြီးဖြစ်လာတယ်အဲ့ဒီညာဒီဝါတော့ဒီဗမာငွေတန်ဖိုးကျလာတဲ့အကြောင်းကြီးပေါ့နော်တော့တခြားဝါတွေလည်းရှိလာတယ်ဒီအများကြီးပေါ့လေအဲ့ဒီအကြောင်းကြီးအားလုံးဟိုပြည်တွင်းကငွေတန်ဖိုးကျဖို့အကြောင်းကြီးရဲ့ဒီကဒေါ်လာတမူတက်တဲ့အချောင်းကြီးရဲ့အဲ့ဒါဒီငယ်ဒေါ်လာနဲ့မြန်မာကျပ်ကြီးလက်လက်မျိုးကြီးကတက်လာတာပေါ့တက်လာတဲ့အချိန်မှာ နော်တရားဟောရည်ရရှိအောင်ဟိုနိုင်ငံကြီးအကြောင်းကြီးတွေကအခုဤကော့ဘွေးနေဤလာရနေများလဲတရားမင်းကြီးတွေရှိမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်လည်းအဲ့ဒါလေးကိုမေးချင်တာဆရာဟိုနိုင်ငံကြီးဘက်ကပေါ့နော်ဒီဒေါ်လာဈေးတွေတက်တာနိုင်ငံကြီးများပါနိုင်သလားတချို့အပြစ်မှာသတင်းတွေကြားနေတာကတော့ဆရာတော့ကြားလာတော့မသိဘူးဟိုအစိုးရနေပြီးတော့ဒေါ်လာတွေလိုက်စုနေတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးသတင်းတွေထွက်နေတာလည်းပါတယ်ဒါပေမဲ့စောစောဆရာပြောသွားတဲ့အထက်မှာပါသလိုဒီနိုင်ငံတကာမှာလည်းဒီဒေါ်လာဈေးကတော်တော်ကိုတက်နေတာလေဟိုယူရိုနဲ့ကောဒီပေါင်စတာလင်နဲ့ကောအကုန်ပေါ့နော်ဂျပန်ယန်နဲ့ရောအကုန်လုံးသူကတက်နေတယ်ဆိုတော့အဲ့ဒါကလည်းဟိုမြန်မာနိုင်ငံလည်းဟိုအဲ့ဒီအထက်မှာရောပါသွားတဲ့ပုံစံလားဒါမှမဟုတ်တစ်ဖက်မှာစောစောကျွန်တော်ပြောသလိုကောလာဟလထွက်နေတဲ့သတင်းတွေကလည်းဘလောက်ထိများအကျိုးသက်ရောက်မှုရှိသလဲဆရာအဲ့လိုမျိုးအစိုးရကဒေါ်လာလိုက်စုနေတယ်ဗျာညာဆို
ကောလာဟလတော့ရန်အကျိုးသက်ရောက်မှုရှိတာဘာလို့ဆိုတော့နိုင်ငံကြီးတွေအကြောင်းမှာအစိုးရဒေါ်လာတွေလိုက်ကြည့်ရှိတယ်ဆိုတာတော့အဲ့ဒါတော့မဟုတ်ဘူးကျွန်တော်တည်တော့ပါဘာမှသိရအကြောင်းမရှိဘူးနိုင်ငံကြီးသူ့ရဲ့ခြံရိုးတဲ့အကြောင်းညာကအဲ့ဒီနိုင်ငံကြီးကအခုအဲ့ဒီလိုက်ရှိနေရဆိုတော့တကယ်ဆက်တာကအဲ့ဒါနိုင်ငံကြီးအရာဟိုဘောနော်သူ့ရဲ့ဒီနိုင်ငံကြီးကစားရတယ်ဖြစ်မှာပေါ့နိုင်ငံကြီးကဆိုတာသူ့ကလုပ်နေတယ်လို့ကျွန်တော်ဆိုတာမဟုတ်ဘူးလေအစိုးရဟိုပဲအခုဒီမှာနိုင်ငံကြီးအတွက်ဒီတော့ဘယ်ကနေရတဲ့ကကြတော့ဒီမှာပြည်ထောင်ရေးဆိုင်ကြတော့မယ်အဲ့ဒီကကြတော့အစိုးရဟိုအဲ့ဒါလက်ရှိအစိုးရဟိုအော်နေခုနပြောတဲ့ဒီကောလာလာကြီးလည်းအများကြီးပေါ့အခုတစ်ခါကပူရောအွန်လိုင်းပြောသလိုပဲအဲ့လိုဟိုလက်လက်တူရဲလို့ live ဆူရဲလို့ဒါကြီးကတကယ်ကြီးကြတော့လေတဲ့ချင်းအတိုင်းတာနေညာလုံနေရတဲ့ကိစ္စကြီးကဒါကြီးတောက်ချောက်လုံနေရပဲအဲ့ဒီမှာမိကြတော့မှဒီလိုဖြစ်တော့မှအเจ้าကြီးတိုက်ဆိုင်ပြီးအခုလိုဖြစ်လာတော့မှဒီသတင်းတွေကပုံပြီးတော့ဟိုပြန်လန်းပြန်နှံ့ဒီခုနကကောလာလာရဲ့အကျိုးတရားမှုကကျွန်တော်တို့တစ်ခါကပြောလို့ဒီရအဲ့တော့ဟိုဆူရင်တော့ဟာဒီလိုဆိုတာလိုက်စုတယ်ဒီလိုဆိုတာတက်တက်နဲ့ဒီလိုအရှိအစိုးရအနေနဲ့ဒေါ်လာတွေလိုက်ပြီးတော့ဒီမှာဝယ်ပြီးစုရအကြောင်းမရှိဘူးအဲ့လိုဝယ်ပြီးလိမ့်နေရတာမဟုတ်ဘူးသူကဒီဒီဟိုမှာဗန်စနစ်နဲ့ပေါ့နော်သူတို့ဒီအင်းရားဒီ North Shore အကောင့်မှာရှိတဲ့ငွေကျိုးဒီကြည့်ဒါရီကသူကဒီသွားသွားလေပတ်နေတဲ့ဒီရန်နေရာပဲသူကဒီစောင့်ခွေလေပတ်နေတဲ့ရန်နေရာအဲ့ဒီမှာမှလိုက်ပြီးတော့ဝယ်ရဆိုတော့ကျွန်တော်ထင်တာကတော့သူကလိုက်ဝယ်ရအကြောင်းမရှိဘူ
းဟုတ်ကဲ့ဆရာ
ပုဂ္ဂလိကလုပ်ငန်းပိုင်းညီနေတာဒေါ်လာကိုသုံးနေရတဲ့လုပ်ငန်းတွေကသူတို့ကအဲစိုးနေတာပေါ့ကျွန်တော်တို့ခောက်ပြောလို့ပြောဟာဒီရက်တဲ့ရင်တော့ခဏတရင်ကခဏကောလာလာရဲ့အခြေတရားကိုဆက်လဲအဲ့ဒီလူကဟာနောက်ချက်မှာဟာဒီလိုပဲပါဖြစ်တော့ဒါမရှိတော့ညာမရှိတော့အဲ့လိုမျိုးတွေပေါ့အဲ့လိုဟာသူကလည်းခင်မာလေဒေါ်လာမရှိတော့အခုလိုပြောတယ်လို့ဟာလိုက်ဝယ်ရတဲ့ခါကျအဲ့ဒါကြီးရတဲ့ကောလာလာကြီးပြည်
ဟုတ်ကဲ့ဆရာဆိုတော့ဒီဒီကိစ္စမှာအစိုးရကလည်းဆိုဆက်ရှင်းပြသလိုဆိုရင်ဒါဟိုပေါ့ယုတ်တိမရှိတဲ့ကိစ္စဖြစ်နေတာပေါ့နော်တဘောကအစိုးရကိုယ်တိုင်ကလိုက်ပြီးစုနေတယ်ဆိုတာလည်းနောက်တစ်ဖက်မှာပုဂ္ဂလိကလုပ်ငန်းရှင်တွေ
ဒီလိုဖြစ်တယ်လို့ပဲလုပ်နေ
ဟုတ်ကဲ့ဟုတ်ကဲ့
ဆရာဒီလိုက်ပြီးရဒီလိုဖြစ်ရင်တိုင်းပြည်ရဲ့နာမည်သူကိုယ်တိုင်လည်းဥပမာဟိုနိုင်ငံကြီးရလည်းသူကိုယ်တိုင်ရဲ့အပြောဆက်ပြီးတော့ဒီ independent government ကဆက်ပြီးတော့ဟာဝင်နေဆိုရင်တော့မှဒီတော့ဝင်ရအောင်ပါလေ
ဟုတ်တယ်
ဝင်ရအောင်ပါမယ်အဲ့ဒါကျတော့သူသူတိခါသူပြန်ချလို့ရပါဒီသူကဒီလိုပဲသူကရှိနေတော့မှအခုအချိန်ကမှရှိနိုင်ရင်တော့သူကရအောင်ဟိုထုတ်ရအောင်ပါလေ
ဟုတ်ကဲ့အစိုးရဘက်ကမဖြစ်နိုင်ဘူးเนาะပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းဒီသူတို့ဘက်ကစိုးရိမ်မှုတွေရှိမှာပေါ့တဘောအတွင်းကုန်ထုတ်ကုန်ကိစ္စတွေမှာတဘောကဒေါ်လာဈေးတွေတက်သွားတော့ဗမာပြည်ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပဲထိခိုက်မှာဆိုတော့ဒီဟာကဒီလိုမျိုးဖြစ်အောင်တယောက်ယောက်ကတော့ကစားနေတယ်ဒါမှမဟုတ်လေအုပ်စုတစုကကစားနေတယ်စီးပွားရေးလုပ်ငန်းရှင်အုပ်စုပဲဖြစ်ချင်းဆိုရပါဆိုတော့ဥပမာကစားနေတယ်ဆိုရင်ကအဲ့ fear ပေါ့နော်ဒီလူလူကြားထဲမှာကြောက်စိတ်ဝင်လာအောင်သူတို့ကနေပြီးတော့ကောလာဟာလာလွင့်နေတယ်ဆိုရင်အဲ့လိုမျိုးအုပ်စုတစုများရှိနေသလားဒါအဲ့လိုမျိုးလူတွေများရှိနေသလားအုပ်စုမဟုတ်တော့လူတွေပေါ့နော်ဆိုတော့စီးပွားရေးလုပ်ငန်းရှင်တွေကတော့သူတို့ဒီလိုမျိုးဈေးတက်တယ်ဆိုရင်သူတို့နစ်နာမှာပဲလေသူတို့ကတော့လုံနိုင်ပါမလား
ဒါကြက်ဒီလိုလိုဝင်စီရလုတ်တဲ့လူလည်းမဟုတ်။နောက်အဲ့လုံးနေတဲ့လူတစုရှိတယ်ဆိုတာလဲတမင်တကာကြီးတော့ဟိုလုတ်တဲ့လူရှိနေတယ်ရှိနေတယ်။ဒါပေမဲ့တမင်တကာမဟုတ်ဘဲနဲ့လည်းမရွယ်သေးနဲ့အလူတယောက်ကဟိုလူတွေကလေဟာအဲ့လိုပဲပြင်လာပြီးတက်လာပြီးဟာဒီကဲဆိုရင်တော့အူရဲ1200ပြီ1300ပြီကျွန်တော်လို့ဟာ1200ဖြစ်မှာပဲပြောကြပါပဲလေ။အဲ့ဒီပြောတာနဲ့ဒီပြန်နေရဒီဒီဟာပေါ့သူတို့ဟိုတယောက်တက်တယောက်ပြောအလိုရည်ရည်ပြီးတော့ပုံပုံပြီးတော့ဒီနေ့ပေါ်ရေးပြည်နေကြတော့
ငြိမ်းစားဒုတိယပါမောခါချုပ်ဦးကျော်မင်းထွန်းနဲ့မေမြန်ကန်ဒုတိယပိုင်းကိုရှေ့သတင်းဘက်စီးပွားရေးအစီအစဉ်မှာဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာဖြစ်ပါတယ်။ကိုအောင်နဲ့တူနန်းလောင်ကအခုနီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်စတင်ပြပေးလိုတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့တာပါ1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါနန်းလောင်ရေ
ကြအပြင်ဥပရေရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ကြပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်
။အမုန်းပွားတာကြည်ပြမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့နားလည်ပေမဲ့ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့တော့မရပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူမှုရေးရဲ့ဆန္ဒကလည်းတားမြစ်ထားသလိုလွတ်လပ်ရေးရဲ့အနှစ်သာရနောက်ဆောင်ထိုင်ရမယ့်အကျင့်သီလနဲ့အခုကျွန်တော်လက်မှတ်ရေးထိုးမယ့်ဥပဒေအရအသားအရောင်ခွဲခြားမှုကိုတားမြစ်လိုက်ပါတယ်လို့သမ္မတကပြောသွားတာပါ
1963ခုနှစ်တုန်းကဒီဥပဒေပြရမှုအစိုးပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြထားမှုသမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်းဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါရရှင်
။အခုဆက်တင်ပြကျင်တာကတော့သမ္မတ Franklin Roosevelt ဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းပါ1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းပြီးမှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိမှာဖြစ်ပြီးအလုပ်သမားတွေအပေါ်မမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမယ်အလုပ်သမားရေးရာဘုတ်အဖွဲ့ကိုလည်းဖွဲ့စည်းခွင့်လည်းရရှိမှာဖြစ်ပါတယ်
။နယူးယောက်အထက်လွှတ်တော်အမတ်ရောဘတ်ဝန်ဂါကဒီဥပဒေကိုစတင်အဆိုပြုတင်သွင်းတာဖြစ်တဲ့အတွက်ဝန်ဂါဥပဒေလို့လည်းခေါ်ကြတဲ့ဒီဥပဒေအရအလုပ်သမားတမက္ကရီကိုအတိအမှန်ပြုပေးဖို့လိုအပ်ပါတယ်။ဥပဒေကိုအတည်ပြုပြီးနောက်သမ္မတယူစဖက်ရဲ့နောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကိုသမဂ္ဂတွေကပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်းဒီမိုကရက်တစ်ပါတီဝင်တွေရဲ့အခမ်းကဏ္ဍမြင့်တင်ရေးအတွက်တာဆောင်ရွက်ပါတော့တယ်
။အလို့ရှင်တွေတော်တော်များများကတော့ဝဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ဘဲအစိုးရကဝင်ရောက်ဆွတ်ဖက်တယ်လို့ဆိုပါတယ်
။1948ခုနှစ်အတွင်း Republican လွတ်တော်အမတ်တွေနဲ့အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွတ်တော်ဟာ Taft Hartley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားတမက္ကရာတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်လျှော့ချပစ်ခဲ့ပါရယ်
။နန်းလောင်ကြီးဒီတစ်ခါတင်ပြလိုတာကတော့ American ပြည်တော်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆက်ဆင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါ။နောက်တစ်ချိန်မှာ American ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ခြင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့ကအဲ့ဒီပျောက်ကြားစစ်တပ်နံကိုတက်ရောက်ခဲ့ပါရယ်။
British colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာတူပုံမှုကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်က British တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်။
ကိုဝင်းကြီးအနီဝစ်ဆင်ထားတဲ့ British စစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာအိန္ဒိယန်တွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယဉ်ဆိုင်ခဲ့ရပါတယ်။ British တွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့ဒီနောက်ပြင်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနေဗျူဟာကိုအသုံးပြုပြီးတော့ British တွေကိုစန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗ ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိမတ်ပြုခံရသူဖြစ်ပါတယ်
။ဒီတစ်ခါတင်ပြပေးလိုတာကတော့သမ္မတရဲ့သားလည်းဖြစ်ကိုယ်တိုင်လည်းသမ္မတဖြစ်ခဲ့သူတယောက်အကြောင်းပါ။2001ခုနှစ်မှာသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့ American သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမ္မတတာဝန်ယူခဲ့တဲ့သားအဖတွေဖြစ်ပါတယ်။နိုင်ငံဖခင်အဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက် American သမ္မတဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့သူပါ
။ British တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက်1825ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေးဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလျံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတ Dwight Eisenhower ဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ 9,800 ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလက်မအဖြစ်လူသိများပါတယ
်ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဆင်ဟာဝါအကျွမ်းတဝင်ရှိပါရယ်အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညီအောင်အဆင်ပြေသလိုဖောက်လုပ်ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါရယ
်နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ။ဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအတောင်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာအောင
်အဲ့ဒီလမ်းတွေပေါ်ကယနာစခန်းတွေမှာလည်းဝင်ပြီးတော့အစာအတောက်တွေစားခကြီးတစ်ထောင်နားဆီဖြည့်ပြီးတော့ရှေ့ဆက်ခကြီးထွက်လို့လည်းရပါတယ်အဲ့ဒီယနာစခန်းတွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တရှိတာကြောင့်ခကြီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လို့ပြီးစီးခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ်2004ခုနှစ်မှာတော့ Massachusetts ပြည်နယ် Boston မြို့အောက်မှာ Big Dig လို့လည်းခေါ်တဲ့ဥမင်လိုင်းခေါင်းဖောက်ပြီးတော့အဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါတယ်
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သဘောတဝမ်းမှာကျောင်းတွေကလလန်းမိတဲ့နေရာမှာမရှိတာဒါမှမဟုတ်လိုအပ်ချက်နဲ့ကိုက်ညီအောင်စီစဉ်ပေးမထားတာတွေကြောင့်ကလေးအများပြားလှုပ်လှုပ်နေကြရတယ်လို့အမေရိကန်လူထုမဝန်ကြီးဌာနနိုင်ငံတကာလူထုမရေးရာဆိုင်ရာဘူရိုရဲ့အရာရှိချုပ် Thomas Richards ကပြောပါတယ်။သွားလာရခက်ခဲတာ၊သတိပြုလှုပ်ဆောင်မှုမရှိတာ၊အဆောက်အဦတွေကဝင်ထွက်ရမလွယ်တာစတဲ့အခြေအနေတွေကြောင့်လုံနိုင်ကင်နိုင်တဲ့ကလေးတွေကြောင်းမတက်ရဘဲအလုပ်ထဲရောက်ကုန်ကြတယ်လို့သူကပြောပါတယ်။အသားစီးတွေကကြောင်းတွေမှာရင်ရှိနေတာမဟုတ်ပဲအလုပ်သမားစည်းကွက်ထဲမှာလည်းရှိနေပါတယ်။ခွဲခြားဆက်ဆံတာနဲ့ပက်လိုက်တာ၊တည်ယူပို့ဆောင်ရေးနဲ့အဆောက်အဦတွေကအဆင်ပြေပြေသွားလာဝင်ထွက်နိုင်အောင်မဖြစ်တာတွေကြောင့်မတန်မဆွမ်းသူတွေအလုပ်ကောင်းကောင်းရှာဖို့နဲ့အဲ့ဒီအလုပ်တွေမှာဆက်လုပ်နေနိုင်ဖို့အခက်အခဲဖြစ်စေပါတယ်။ပညာသင်ယူခွင့်နဲ့ကောင်းမွန်တဲ့အလုပ်ကံရဖို့အခွင့်အလမ်းမရှိဘဲနဲ့တော့ဒီအကာအကွယ်မဲ့အလုပ်သမားတွေဟာအတုံးချခံရနိုင်ခြင်းနဲ့အတင်းအဓမ္မအလုပ်ခိုင်းခံရနိုင်ခြင်းပိုများတယ်လို့ Mr. Richards ကသတိပေးပါတယ်။ မတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုမြင့်တင်ရေးလှုပ်ဆောင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာဥဆောင်အခန်းကဏ္ဍကရှိနေပါတယ်။မတန်ဆွမ်းသူတွေအပါအဝင်အကာအကွယ်မဲ့သူတွေကိုလုပ်ငန်းခွင်ထဲမှာအသုံးချတာအဆုံးသတ်စေဖို့လူ့သမားဝန်ကြီးဌာနရဲ့နိုင်ငံတကာလူ့သမားရေးရာဗျူရို ILAB ကလှုပ်ဆောင်ပါတယ်။နိုင်ငံတကာမတန်မဆွမ်းလူမှုဝင်ဝိုင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အဖြေရှာတဲ့နေရာမှာအထောက်အကူဖြစ်စေဖို့လူ့သမားဝန်ကြီးဌာနရဲ့မတန်ဆွမ်းသူအလုပ်ကိုင်မှုဝါဒရေးရာယုံ ODEP နဲ့အမေရိကန်အစိုးရအဖွဲ့တွေကအဓိကကြသူတွေရဲ့ကြွမ်းကျင်မှုကို ILAB ကယာယူပါတယ်။နိုင်ငံတကာမှာမတန်ဆွမ်းသူတွေနဲ့လူ့သမားအခွင့်အရေးတွေကိုမြင့်တင်ရေးအတွက် ILAB နဲ့ ODEP ဌာနတွေဟာနိုင်ငံတကာမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာအမေရိကန်နိုင်ငံသားရေးဌာနရဲ့အထူးအကြံပေးပုဂ္ဂိုလ် Judith Human နဲ့မကြာသေးခင်ကပဲလက်တွဲလှုပ်ဆောင်ခဲ့ပါတယ်။မတန်ဆွမ်းသူတွေရဲ့အလုပ်ကိုင်အခွင့်အရေးအတွက်နဲ့နိုင်ငံပေါင်း22နိုင်ငံကလူသားအရေးမြင့်ဆိုင်ရာဝန်ကြီးတွေရဲ့2014ခုနှစ်စည်းဝေးမှာချမှတ်ခဲ့တဲ့မတန်ဆွမ်းသူများအရေးကိုအဓိကမူဝါဒတွေနဲ့အစီအစဉ်တွေထဲမှာထည့်သွင်းရေးလို့အတွက်ပူးတွဲလှုံ့ဆော်စည်းရုံးခဲ့ကြပါတယ်။အဲ့ဒီ22နိုင်ငံဟာဒေသတွင်းနိုင်ငံစုံပါအဓိကအဖွဲ့အစည်းတစ်ခုဖြစ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေပါ။နိုင်ငံတကာအဖွဲ့အစည်းတွေမှာမူဝါဒတွေကိုအားပေးမြင့်တင်ရုံသာမကကလေးလူ့သမားဖြစ်နေတဲ့ဒါမှမဟုတ်ဖြစ်သွားဖို့အကာအကွယ်မဲ့နေတဲ့ကလေးတွေအတွက်ပုံမှန်မဟုတ်တဲ့တခြားနီလန်းပညာရေးပေးနိုင်ဖို့ ILAB ကရံမုံငွေထောက်ပံ့ပါတယ်ဒီအစည်းအဝေးဟာမတန်ဆွမ်းသူအများစုဖြစ်တဲ့ကလေးလူသမားတွေရဲ့တခြားပညာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပုံစံထုတ်လှုပ်ဆောင်နေတာပါကဘာတဝမ်းကမတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုမြင့်တင်ပေးပြီးအကာအကွယ်ပေးရေးဟာအလို့သမားဝန်ကြီးဌာနနဲ့ ILAB ရဲ့အဓိကဦးစားပေးတစ်ခုဖြစ်ပြီးတော့လှုပ်ဆရာတွေအများကြီးရှိနေပါသေးတယ်လို့ Mr. Richards ကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဆရာရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့အဘောသာသဘောထားသာဖြစ်ပြီးတော့ VO ရဲ့အဘောမဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့42တို့ကနေပြန်ပြီးတော့ဘန်းယူနာဆင်နိုင်ပါတယ် VOA American အတိုင်းရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line meter 16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းအချင်းချုပ်ကိုဦးစံမိုးဝေကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
American သမ္မတဘရက်အိုဘားမားဟာ Ethiopia နိုင်ငံနဲ့တောင်ဆူဒန်နိုင်ငံတွေရဲ့အရေးတရက်ကြာအချိန်ပေးဆွေးနွေးခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာ Ethiopia နိုင်ငံမြို့တော် Addis Ababa မှာရှိတဲ့အာဖရိကတမကရုံးချုပ်ကိုတွားရောက်လေပတ်ဖို့ရှိပါတယ်။တမရဥပမဟာအီသီယိုးပီးယားဝန်ကြီးချုပ်နဲ့အက်ဒစ်အဘာဘာမြို့တော်မှာတင်းလာနေကတွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အီသီယိုးပီးယားနိုင်ငံနှစ်နိုင်ငံတို့ဟာကိစ္စရပ်တော်တော်များများမှာခိုင်မြဲတဲ့မိတ်ဖက်လုပ်ဖော်ကံဘက်တွေဖြစ်တယ်ဆိုဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အီသီယိုးပီးယားနိုင်ငံအနေနဲ့သတင်းသမားတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးဖို့တမရဥပမကတောင်းဆိုခဲ့ပါတယ်။မလေးရှားနိုင်ငံအနေနဲ့အမေရိကန်အစိုးရရဲ့လူကုန်ကူးမှုနှစ်စဉ်အစီရင်ခံစာမှာအဆင့်တစ်ဆင့်ပိုကောင်းသွားပေမဲ့ထိုင်းနိုင်ငံကတော့လက်ရှိအဆင့်မှာပဲကျန်နေသေးတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ကမ္ဘာတစ်လွှား188နိုင်ငံကအစိုးရတွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဆင့်တက်မှတ်ပြီးတဲ့အစီရင်ခံစာမှာမလေးရှားနိုင်ငံဟာအဆင့်နှစ်ဒုတိယဒဏ်စာနိုင်ငံလေးအဆင့်ကိုတိုးသွားပေမဲ့လူခွင့်ရေးလှုပ်ရှားမှုတွေနဲ့အမေရိကန်လွှတ်တော်ဘက်ကတော့ကန့်ကွက်လိုက်ပါတယ်။ကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့လူဝန်ကူးမှုကရတဲ့ငွေတွေဟာကမ္ဘာစီးပွားရေးမှာအမြောက်များပါဝင်နေပြီးတော့ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူမှာရှိနေတဲ့လူတန်းပေါင်းများစွာတို့ဟာပြည်ပအလုတ်ကင်ပွဲစားတွေလိန်ကုန်ကူးသူတွေကိုကျိုးရှာအမျက်ထုတ်တာကိုကြုံနေရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်အခုလိုခေါင်းပုံဖြတ်တဲ့လုပ်ရက်ဟာဆိုလို့ရှိရင်ခေတ်တကြေကျွံပြမှုပဲလို့နှစ်ပတ်လည်အစိုးရခန်းစာမှာရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းကြေညာကိုဦးစံမိုးဝေကြေညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VO American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလို့မီတာ30 40 49 50နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တို့ရချင်းဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.